ယူကရိန်းနိုင်ငံရဲ့တောင်ပိုင်းရှေ့တန်းစစ်မြေနယ်ပြင်မှာယူကရိန်းတပ်တွေဟာပြီးခဲ့တဲ့ပတ်တွင်မှာတံမြန်ထူးဆစ်ဆင်ခဲ့ပြီးတော့အရှေ့ပိုင်းဘတ်မြုခ်အနီးမှာလည်းလှုပ်ရှားမှုတွေရှိနေတယ်လို့သမ္မတဗလာဒီမီယာဇယ်လန်စကီးကတနင်္ဂနွေနေ့မှာပြောပါတယ်ယူကရိန်းရဲ့3လကြာတံမြန်ထူးဆစ်မှာအရှေ့ကျန်းတဲ့တောင်ပိုင်းမှာဒဇုံတရာအသာရနေတယ်ဆိုတဲ့တာဝန်ရှိသူတွေကကဲဖြတ်ပြောဆိုနေကြမှာပဲယူကရိန်းသမ္မတကလည်းအခုလိုမျိုးမှတ်ချက်ပြီးပြောဆိုလာတာပါပြီးခဲ့တဲ့9ရက်တာကာလအတွင်းအရှေ့ကျန်းတာဗီရီယာဒေတာမှာရှေ့ကိုတိုးနိုင်ခဲ့တယ်လို့ဘာမြုခ်ဒေတာမှာလည်းလှုပ်ရှားမှုတွေရှိနေတယ်လို့သမ္မတဇယ်လန်စကီးကညပိုင်းဗီဒီယိုမိန့်ခွန်းမှာပြောထားပါတယ်။တချင်ထဲမှာတော့ယူကရိန်းနိုင်ငံရှေ့ကျန်းမှာတည်ဆုံခဲ့ရတဲ့နိုင်ငံတကာအကူအညီပေးလူသားတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ချီကျွေးတဲ့အကြောင်းယူကရိန်းသမ္မတကပြောပါတယ်။ဒုံးကျက်ဒေတာမှာကူညီကစေးလုပ်နေတဲ့အဖွဲ့ဝင်ရင်တစင်းကိုရုရှားကပြစ်မှတ်ထားတက်ခိုက်တာကြောင့်ကနေဒါလူမျိုးအန်တိုနီအင်နက်နဲ့စပိန်နိုင်ငံသားအင်မာအဂူလူတည်ဆုံပြီးတော့နှစ်ဦးစုစုဝါတိကတ်တရားရခဲ့တယ်လို့အာနာပိုင်တွေကထုတ်ပြန်ထားပါတယ်။ဒလူရုရှားရဲ့တိုက်ခိုက်မှုကိုကြည့်မယ်ဆိုရင်ယူကရိန်းစစ်ဟာလူသက်တွေကိုတန်ဖိုးထားတဲ့ကဘာကြီးကလူတိုင်းနဲ့ပတ်သက်နေတယ်ဆိုတာကိုပြနေတာပဲဆိုပြီးတော့ယူကရိန်းသမ္မတကမနေ့ညနေပိုင်းသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။